Peso ye yu mu dwe po don san su ji ye let shi tabor ra belu shi ba de le lu RFA ka mi ka da go Peso mu ne pat de bi we ban kan kwe mu dwe go mi mi ro myet chi ma pya le la tong tan ni ba de let shi a che ni dwe de po mo to de ka mo aw saung ywet nai me ni lan dwe go le mi mi ro sha pwe ma phit ba de upoma a phin so ba do lu a sa chi yin don san su ji ga
Are there more effective kinds of sanctions? Are the sanctions which should be removed in the interests of the people? These are questions that have to be answered after we have discussed these matters with all concerned.
ဘုံမတိရောက်တဲ့ပိတ်ဆို့မှုနည်းလမ်းတွေရှိနိုင်သလား?ဘလို့ပိတ်ဆို့မှုတွေကိုဆိုရင်တော့ပြည်သူလူထုရဲ့အကျိုးစီးပွားကိုရှေ့ရှုပြီးဖယ်ရှားတင်တယ်လဲ။စတဲ့ပုံစံတွေကိုပါဝင်ပတ်သက်နေတဲ့ပုဂ္ဂိုလ်အားလုံးနဲ့ညှိနှိုင်းပြီးအပြေရှားရမှာဖြစ်ပါတယ်။ဒီနေရာမှာပါဝင်ပတ်သက်သူတွေဆိုတာပိတ်ဆို့မှုကိုဆန့်ကျင်တဲ့သူတွေရောပိတ်ဆို့မှုကိုထောက်ခံဆောင်ရွက်နေတဲ့သူတွေအပြင်မြန်မာပြည်ဒီမိုကရေစီရရှိဖို့အတွက်ပံ့ပိုးတဲ့အနေနဲ့ပိတ်ဆို့အရေးယူမှုတွေပေါ်ပေါက်လာအောင်ဝါယမကြီးကြီးနဲ့စိုက်ထုတ်လှုပ်ဆောင်ခဲ့သူတွေလည်းပါဝင်ပါတယ်။အဲ့ဒီပုံကိုယ်တွေရဲ့အားထုတ်ဆောင်ရွက်မှုတွေဟာကျမတို့ကိုအများကြီးထောက်ပံ့ဖြစ်စေခဲ့ပါတယ်။ဒါကြောင့်သူတို့နဲ့တိုင်ပင်ဆွေးနွေးခြင်းမရှိဘဲနဲ့ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးဘယ်လိုဆုံးဖြတ်ချက်မျိုးကိုမှကျမတို့ချမှတ်လှုပ်ဆောင်မှာမဟုတ်ပါဘူးရှင်
။ဆက်လက်ပြီးစေဆိုးရရဲ့ဒီမိုကရေစီလမ်းပြမြေပုံကိုဘယ်လိုသဘောထားပါသလဲ?တိုင်းပြည်အတွက်ကောဘလောက်အကျိုးရှိမယ်ထင်ပါသလဲလို့ RFA ကမေးမြန်းခဲ့တာကိုဒေါ်အောင်ဆန်းစုကြည်က
There are many things that are not satisfactory about the present roadmap for democracy. We think that this should be discussed very very thoroughly between all those who wish to
လက်ရှိဒီမိုကရေစီလမ်းပြမြေပုံနဲ့ပတ်သက်ပြီးကျမတို့သဘောမကျတဲ့အချက်တွေအများကြီးရှိပါတယ်။အဲ့ဒီအချက်တွေကိုမြန်မာပြည်ဒီမိုကရေစီရရှိရေးအတွက်စိတ်ကောင်းစေတနာကောင်းနဲ့တကယ်ပကတိလိုလားသူတွေအလုံးတွေ့ဆုံပြီးကြည်ကြည်လည်လည်ညှိနှိုင်းအပြေရှားတင်တယ်လို့ကျမတို့ယုံကြည်ပါတယ်
။တတိယမေကွန်အဖြစ် RFA ကဒေါ်အောင်ဆန်းစုကြည်ကိုမြန်မာပြည်ဒီမိုကရေစီရရှိရေးအတွက်ကြိုးပမ်းရင်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်နှစ်ပေါင်းများစွာဒုက္ခဆင်းရဲတွေခံစားနေခဲ့ရပြီဖြစ်တယ်လို့မြန်မာပြည်သူတွေလည်းဆင်းရဲတောကတွေပင်လယ်ဝေးနေရပြီဖြစ်ပါတယ်။အဲ့ဒီလိုဆင်းရဲဒုက္ခတွေကတက်တရာရအောင်ဘယ်လိုများပြင့်ကြံကြရင်ကောင်းမလဲ။ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကတော့မိမိရဲ့ဆင်းရဲမှောင်မိုက်လာတဲ့ရက်ကာလတွေကိုဘယ်လိုကြံ့ကြံ့ခိုင်ရင်ဆိုင်ခဲ့သလဲဆိုတာလဲသိပြစေလို့ကျွန်တော်တို့ RFA အရှိတောင်အာရှဌာနအကြီးအကဲစူဇန်လာဘရီကမေးမြန်းခဲ့တာကိုတော့ဒေါ်အောင်ဆန်းစုကြည်က
We cope with suffering by trying to do something about it by not just letting it happen. The only thing I can say is that Everybody has to try in his or her own way to alleviate not just his or her own suffering but the suffering
ဒုက္ခဆင်းရဲဖြစ်ပေါ်နေတာကိုဒီတိုင်းကြိတ်မိတ်ခံစားမနေပဲသက်သာရရအောင်ကျမတို့ပြုမှုကြင့်ကြံကြရပါတယ်ကျမအကြံပေးနိုင်တာတခုတော့ရှိပါတယ်လူတိုင်းလူတိုင်းအနေနဲ့မိမိတို့တဦးတယောက်တည်းရဲ့တောကပြဘာဒတွေသာမကပဲမိမိပတ်ဝန်းကျင်မှာရှိတဲ့တခြားသူတွေရဲ့ဒုက္ခဝေဒနာတွေကိုပါသက်သာပြောက်ကင်းအောင်မိမိတို့တတ်နိုင်တဲ့နည်းလမ်းတွေရှာဖွေကြိုးပမ်းကြဖို့ပါပဲတခါတည်းကမမိမိရဲ့ဒုက္ခဆင်းရဲလူကင်းရဲတစ်ခုတည်းကိုမကြည့်ပဲတခြားသူတွေရဲ့ဒုက္ခဆင်းရဲကိုအာယုံဆိုင်ပြီးကြည့်ရှုမယ်ဆိုရင်တူဦးရဲ့ဒုက္ခကိုတူဦးကဘယ်လိုကူညီပံ့ပိုးပေးနိုင်မလဲဆိုတာအပြည့်ရနိုင်ပါလေရှင
်ဒါကတော့ကျွန်တော်တို့ RFA အရှိတောင်အာရှဌာနအကြီးအကဲစူဇန်လာဗရီရဲ့မိကွန်းတွေအပေါ်ဒေါ်အောင်ဆန်းစုကြည်ကပြန်လဲဖြေဆိုစကားတွေကိုပထမပိုင်းအဖြစ်တင်ပြလိုက်တာပါခင်ဗျာဒုတိယပိုင်းကိုနောက်ရက်တွေမှာဆက်လက်တင်ဆက်မှာဖြစ်ပါတယ်